မောခမုံတိုင်းနဲ့ခံရရတဲ့ဒေသတွေအတွက်အာဆီယံကပေးတဲ့အကူအညီပစ္စည်းတွေကိုစင်ကာပူလေတပ်ပိုင်လေရင် C133 ပို့ဆောင်ရေးလေ20နဲ့တင်းငွေနဲ့တင်းလာနေတွေမှာရန်ကုန်ကိုပို့ဆောင်ပေးခဲ့တယ်လို့စင်ကာပူအခြေစိုက် District Times သတင်းစာကပြောပါတယ်။ကုလသမဂ္ဂကလည်းမောခမုံတိုင်းတန်ခါမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့အတွက်ဒေါ်လာ333သန်းအကူအညီပေးကြဖို့မြစ်တာရခံလိုက်ပါတယ်။လူတွေနေထိုင်ရေးနဲ့ရေကြောက်ကူးဆက်တဲ့ရောဂါတွေကိုကာကွယ်ဖို့အတွက်မြန်မြန်ဆန်ဆန်လှုပ်ဆောင်ရမယ့်အချိန်ဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီယာယီပေါင်းစပ်ညှိနှိုင်းရေးမှူးရာမနာသန်ဘလက်ခရစ်စတန်ကပြောကြားပါတယ်။ဒါပေမဲ့အစိုးရခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်းကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖန်ဒူချာရစ်ကကုလသမဂ္ဂရုံးမှပြုလုပ်တဲ့တနင်္လာနေ့တင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။အာဆီယံကပေးတဲ့အကူအညီတွေဟာမလေးရှားနိုင်ငံစူပါငါတဆင့်ရန်ကုန်မြို့ကိုပြန်တန်းပို့ဆောင်ပေးခဲ့တာဖြစ်ကြောင်းစင်ကာပူကာကွယ်ရေးဝန်ကြီးဌာနရဲ့ Facebook လူမှုစာမျက်နှာမှာအင်္ဂါနေ့ကပြောထားပါတယ်။ပစ္စည်းတွေကအာဆီယံသဘာဝဘေးအန္တရာယ်ကူညီပေးရေးစနစ် Dells စာကပစ္စည်းတွေဖြစ်ကြပါတယ်။ဒီလိုအကူအညီပေးတာကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာအာဆီယံပေါင်းစပ်ညှိနှိုင်းရေးဌာနAHA စင်တာကတာဝန်ယူလှုပ်ဆောင်တာဖြစ်ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံချင်းချင်းလုပ်ငန်းတွေနဲ့ကုလသမဂ္ဂဆက်စပ်လုပ်ငန်းတွေကို AHA စင်တာကပေါင်းစပ်ညှိနှိုင်းတာပါ။မြန်မာနိုင်ငံချက်ချင်းနေအသင်းကဆောင်ရွက်တာတွေကိုထောက်ကူဖို့အတွက်စင်ကာပူချက်ချင်းနေအသင်းကလည်းစင်ကာပူဒေါ်လာ5000အကူအညီပေးမယ်လို့ကတိပေးထားပါတယ်။